American နဲ့ Mexico နယ်စပ်တတိုင်းကိစ္စရေးအတွက် online ကနေရန်ပုံငွေရှာတဲ့လှုပ်ရှားမှုမှာပါဝင်သူတွေဖြစ်တဲ့သမ္မတ Donald Trump ရဲ့အကြီးတန်းအကြံပေးဟောင်းဖြစ်တဲ့ Steve Bannon နဲ့နောက်သုံးဦးကိုတိတ်နဲ့ချီတဲ့အလှူငွေလိမ့်နဲ့တောင်းခံမှုနဲ့ချက်တပရိနေမှာတရားစွဲပြီးဖမ်းဆီးလိုက်ကြောင်းတရားရေးဌာနကကြေညာပါတယ်။ Bannon ဟာသမ္မတ Trump ရဲ့2016မဲဆယ်အဖွဲ့မှာ CEO ဖြစ်နေတာဝန်ယူခဲ့သူဖြစ်ပြီးသူကနောက်ပိုင်းမှာသမ္မတရဲ့ထိတ်တန်းအကြံပေးဖြစ်လာခဲ့သူပါ။သူနဲ့တူBrian Kovich, Andrew Bartolato နဲ့ Timothy Shear တို့ဟာ Trump အစိုးရအဖွဲ့ American Mexico နယ်စပ်တလျှောက်မိုင်2000လောက်ရှိတဲ့ဒဇိုင်းတိဆောက်ရေးမှာအစိတ်ပိုင်းတစ်ခုနဲ့ပါဝင်နိုင်ဖို့အတွက်ပုဂ္ဂလိကရန်ပုံငွေရှာတဲ့ We Build the Wall လှုပ်ရှားမှုကိုလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ဒီလှုပ်ရှားမှုကနေ American Dollar 25သန်းကျော်ရန်ပုံငွေရှာနိုင်ခဲ့ပေမဲ့ဒီလေးဦးဟာတိတ်နဲ့ချီတဲ့အလှူငွေတွေကိုကိုယ်ရေးကိစ္စအတွက်သုံးစွဲခဲ့တယ်လို့အစိုးရရှင်းနေတွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဘန်နန်ရဲ့ရှေ့နေဝီလျံဘော့ခ်ကိုမေးမြန်းခဲ့ပေမဲ့တစုံတရာမှတ်ချက်ပေးပြောကြတာမရှိပါဘူး။သမ္မတထရမ့်ကတော့သူ့ရဲ့နေဆက်တတိုင်းတစိတ်တပိုင်းအတွက်ပုဂ္ဂလိကရန်မုံငွေနဲ့တိဆောက်ဖို့လုပ်တဲ့လုပ်ရက်ကိုမနှက်သက်ကြောင်းနဲ့ဒါကအစိုးရလုပ်ရမယ့်အလုပ်ဖြစ်ပြီးပုဂ္ဂလိကအတွက်မဟုတ်ကြောင်းသမ္မတအင်ဗျူမှာသတင်းထောက်တွေကိုပြောပါရတယ်။